Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်မတ်လ22ရက်နောက်ကြာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40 48ဒုကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ရွှေနဲ့အတူကြီးညာပေးမှာပါနယူးဇီလန်နိုင်ငံမှာဗလီဝတ်ကျောင်းဝတ်ပြုဆုတောင်းသူ90တေဆုံးခဲ့တဲ့နောက်တပတ်ကြာမှာနယူးဇီလန်ဝန်ကြီးချုပ်ကတိုက်ပွဲ3တနက်အမျိုးအစားအားလုံးအတွက်တားမြစ်ချက်ကိုထုတ်ပြန်လိုက်ပါတယ်အီရတ်နိုင်ငံမိုဆုံမြို့အနီးတိုက်ခရစ်မြစ်ထဲမှာကျက်တဲ့ပရင်းတွေကတင်မော်တစီတိတ်မှောက်ပြီးအနည်းဆုံး83ဦးသေဆုံးရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရအောင
်ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘတ်စလီရဲ့မြန်မာနိုင်ငံဆိုင်ရာအထူးအစဉ်ခန်းစာအပေါ်တာမတ်ကြီးဦးကျော်မိုးထွန်းရဲ့တုတ်ပြန်ချက်ကတော
့ It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side
သတင်းတွေအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်တခါ NRBC နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေတွေ့ဆုံမှုပေါ်သုံးသပ်ချက်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ရှောင်တွေဘလို့ရင်ဆိုင်နေရသလဲထိုင်းနယ်ဇက်မှာစိတ်ကြွစေးတွေဘလောက်ထိဖမ်းမိနေသလဲအိန္ဒိယကနေအောင်ကြီးစွန့်ရင်သုံးလေစိတ်အစ်အကြောင်းစာရာတွေကိုမိတ်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါဦးဗျာ
နယူးဇီလန်နိုင်ငံ Christchurch မြို့ဗလီဝတ်ကျောင်းနှစ်ခုမှာဝတ်ပြုဆုတောင်းနေသူ90တေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်လောက်ကြာမှာပဲနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကနိုင်ငံတွင်းမှာတိုက်ပွဲ3 automatic မောင်းပြန်တပ်နှံ့အမျိုးအစားအလုံးအတွက်ချက်ချင်းတားမြစ်ချက်တက်ကိုထုတ်ပြန်လိုက်ပါတယ်။ဒီတားမြစ်ချက်ကိုဝန်ကြီးချုပ် Ardern ကကျက်သပရင်းနေမှာကြီးညာခဲ့တာဖြစ်ပြီးတားမြစ်တဲ့အထက်မှာရိုးရိုး rifle တပ်နှံ့ကနေတိုက်ပွဲ3 rifle တပ်နှံ့ဖြစ်နေပြောင်းသုံးနှံ့အောင်ကြီးစံအများပြားဆက်နဲ့ကြီးကက်တွေတက်ဆင်ပြီးအချိန်များစွာပြစ်ခတ်နိုင်မဲ့ကိရိယာတွေပါပါဝင်ပါတယ်။အခုဥပဒေအသစ်အတည်ပြုခဲ့ပြီးနောက်ပိုင်းလက်နက်တွေစုပုံသိမ်းဆီးထားတာကိုကာကွယ်နိုင်မှာဖြစ်တယ်လို့ဒီလက်နက်တွေကိုအသုံးမချနိုင်အောင်လည်းလုံးဝတားမြစ်တာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။လက်နက်ဝယ်ယူထားသူတွေအနေနဲ့သူတို့ပိုင်တဲ့လက်နက်တွေကိုအာဏာပိုင်တွေစီပြန်ပြီးအပ်ဖို့အားပေးတဲ့အနေနဲ့လက်နက်အများအပြားပြန်ဝယ်ဖို့ကိုပါကြေညာခဲ့ပါတယ်။ဒီလိုပြန်ဝယ်ဖို့အတွက်အမေရိကန်ဒေါ်လာတန်140အထိသုံးစွဲမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီဥပဒေဟာရဲစစ်တပ်နဲ့ပုံမောထိန်းချုပ်ရေးလုပ်ငန်းတွေအတွက်တော့ကင်းလွတ်ခွင့်ပေးထားပါတယ်။တနက်ပိုင်းဆိုင်သူတွေသူတို့တနက်တွေပြန်အပ်ဖို့ကြားကာလသတ်မှတ်ပေးထားမှာဖြစ်ကြောင်းနယူးဇီလန်ရဲကသူတို့ရဲတပ်ဖွဲ့ဟိုမှာပြောပါတယ်။သူတို့ရဲ့အခုဝန်ကြီးချုပ်တင်သွင်းတဲ့မူကြမ်းကိုလာမယ့် April လလည်းလွှတ်တော်ပြန်ဆချိန်မှာလွှတ်တော်ကအတည်ပြုမယ်လို့ခန့်မှန်းထားပါတယ်။
နယူးဇီလန်ကဒီဘလီနှစ်ခုကိုဝင်ရောက်တိုက်ခိုက်မှုကြောင့်တိုက်ခိုက်သုံး rifle တနတ်တွေကိုတားမြစ်ပိတ်ပင်တဲ့အတွက်ဒီနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကအခုလိုမျိုးအရေးယူဆောင်ရွက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကဒီ Democrat Party လွှတ်တော်မှတ်တွေကကြိုးစိုးဂုဏ်ပြုလိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာအခုနှစ်ပိုင်းတွင်ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်လူတွေရာနဲ့ချီသေဆုံးခဲ့ရပြီးတော့တရက်ဆိုင်ရာဥပဒေတွေကိုပြင်ဆင်ပြောင်းလဲတောင်းဆိုမှုတွေအကြီးအကျယ်ရှိနေခဲ့ကြတဲ့ဆိုပေမဲ့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်မလာဘဲဥပဒေပြင်ဆင်ရေးကိစ္စကလွတ်တော်တွင်ဆုံးဖြတ်ချက်မချနိုင်ဘဲတိုက်စွတ်နေပါလေ။လာမယ့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်ထပ်ပြီးတော့ဝင်ရွေးခံမဲ့ Democrat ထက်လွတ်တော်မှ Bernie Sanders ကနယူးဇီလန်ကတနက်ဥပဒေပြင်ဆင်မှုကိုကြိုးစိုးဂုဏ်ပြုခဲ့ပါတယ်။တနက်ဥပဒေပြင်ဆင်ရေးမှာနယူးဇီလန်ရဲ့ဥဆောင်မှုနောက်ကိုအမေရိကန်ကလိုက်မှတ်ဖြစ်မယ်။တိုက်ခိုက်ရေးသုံးလက်နက်တွေအမေရိကန်ပြည်ထောင်စုတွင်းဖြန့်ဖြူးအောင်ချနေတာတွေကိုပိတ်ပင်ရလိမ့်မယ်လို့ Bernie Sanders ကကြာသာရေးနေမှာသူ့ရဲ့ Twitter ကနေတဆင့်ရေးသားပေါ်ပြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကတနက်ဥပဒေပြင်ဆင်မှုကိုကြေညာခဲ့တဲ့နေ့မှာပဲအခုလိုမျိုးတုံ့ပြန်ခဲ့တာပါ။ Texas ပြည်နယ်က Democrat အောက်လွှတ်တော်မှ Beto O'Rourke ကလည်းနောက်နှစ်မှာသမ္မတဝင်ရွေးမယ်သူပါသူကလည်းလူများပြားကိုလွယ်တကူတည်ဆုံအောင်ပြစ်တက်နိုင်တဲ့တနက်လက်နက်တွေကိုအမေရိကန်ပြည်ထောင်စုတွင်းဆက်မရောင်းသင့်တော့ဘူးလို့ဆိုပါတယ်
။ Syria နိုင်ငံ Baghdad က IS တွေကြွအလက်ကျန်တွေရှိရာနေရာနှစ်နေရာကိုကျက်တပရင်းတွေကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ Syria အရှိမြောက်ပိုင်းက Baghdad မှာ IS ရှင်းလင်းရေးတွေလှုပ်ဆောင်မှုတွေနှစ်ရက်နီးပါးရှိလာချိန်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါ။ အဲ့ဒီ data မှာဒီသတင်းပတ်အစောပိုင်းကရာနဲ့ချီတဲ့ IS စစ်သည်တော်တွေဟာအမေရိကန်တွေထောက်ပံ့ပေးနေတဲ့ Syria Democratic တပ်ဦး SDFC မှာလက်နက်ချနေတာဖြစ်ပါတယ်။ SDF ကိုအကူအညီတွေပေးနေတဲ့ Quds ပြည်သူ့စစ်အဖွဲ့ကပြန်ကြားရေးအရာရှိတဦးကတော့တချို့တိုက်ခိုက်မှုတွေဟာ Euphrates မြစ်နားကိုရောက်နေတဲ့ IS တိုက်ခိုက်ရေးအဖွဲ့တစ်ဖွဲ့ကိုပြစ်မှတ်ထားပစ်ခတ်ထားဖြစ်ကြောင်းပြောပါတယ်။ကြံလေကြောင်းတိုက်ခိုက်မှုတွေကတော့ Bakas မြို့ပြင်မှာကရှိတဲ့တောင်တန်းမှာခိုးအောင်းနေတဲ့ဒုတိယအဖွဲ့ကိုပြစ်မှတ်ထားပြစ်ခတ်တာဖြစ်ကြောင်းလည်းပြောပါတယ်
။ဗင်နီဇွဲလားနိုင်ငံကသူ့ကိုယ်သူဂျာပြတ်သမ္မတဖြစ်ကြီးညာထားတဲ့တိုက်ခန်ခေါင်းဆောင်ဟွန်ကွိုင်းတို့ကသူ့ရဲ့ကိုယ်ရေးအရာရှိဟာထော်လိုင်းရေးတွေရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့ကိုယ်ရေးအရာရှိရောဘတ်တိုမာရီရိုရဲ့အိမ်ကိုထော်လိုင်းရေးတွေကတညလုံးစီးနှင်းဝင်ရောက်ခဲ့ပြီးတော့သူ့ကိုအချုပ်ထဲထည့်ခဲ့တယ်။လွှတ်တော်အမတ်ဆာဂျီယိုဗာဂေရာရဲ့အိမ်ကိုလည်းဝင်ပြီးတော့ရှာဖွေခဲ့ကြတယ်ဆိုပေမဲ့သူ့ကိုတော့ဖမ်းဆီးမသွားဘူးလို့ဆိုပါတယ်။အခုလိုဖန်စီမှုကိုအပြစ်တင်ရှုတ်ချကြောင်းနဲ့ချက်ချင်းပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောင်းဆိုလိုက်ပါတယ်။ဒီဖန်စီမှုမှာပါဝင်တဲ့သူတွေကိုလည်းအေးအေးယူနိုင်ဖို့လှုံ့ဆော်မယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။ဗင်နီဇွဲလားပြည်ထောင်စုဝန်ကြီးကတော့ဒီဟွန်ကွိုင်းဒိုရဲ့ကိုယ်ရေးရာရှိရဲ့အိမ်မှာလက်နက်တွေအများအများတွေ့ရှိရပြီးဒီလူဟာထိတ်တန့်နိုင်ငံရေးခေါင်းဆောင်တွေကိုတိုက်ခိုက်ဖို့စီစဉ်တဲ့အကြမ်းဖက်လုပ်ရက်နဲ့ဆက်နွယ်တဲ့စိတ်ပိုင်းတစ်ခုပဲလို့ဆိုပါတယ်။တိုက်ခန့်ခေါင်းဆောင်ဟွန်ကွိုင်းဒိုကိုမဖမ်းဖို့အမေရိကန်ဘက်ကမကြာခဏသတိပေးနေတာပါ။ဗင်နီဇွဲလားမှာလက်ရှိအနာယူထားတဲ့သမ္မတနီကိုလတ်စ်မာဒူရိုကရောတိုက်ခန့်ခေါင်းဆောင်ဟွန်ကွိုင်းဒိုကပါနိုင်ငံရေးခေါင်းဆောင်လို့ပြောနေကြပါတယ်။သမ္မတမာဒူရိုအနေနဲ့နောက်ထပ်အမှားကြီးတစ်ခုကိုကျူးလွန်လိုက်တာပဲလို့အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးကြံပေးရာရှိဒီဂျွန်ဘော်တန်ကပြောပါတယ်မာဒူရာရိုကနေဆင်းပေးဖို့လိုအပ်တဲ့လမ်းကြောင်းမှန်သမျှကိုစဉ်းစားထားပြီးတော့လိုအပ်ရင်စစ်ရေးရပါလို့ဆောင်မှုအကြံပြုတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတုံ့ပြန်ပါတယ
်ဗီယိုအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံသားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ဟာကျေတပရီနီကဂျပန်ဝန်ကြီးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟီရိုတိုအီဇူမီနဲ့နေပြည်တော်မှာတွေ့ဆုံပါတယ်နေပြည်တော်နိုင်ငံသားဝန်ကြီးဌာနတွေ့ဆုံရမှာမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ကိစ္စရပ်များဆိုင်ရာတွေကိုဆွေးနွေးခဲ့တယ်လို့တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဂျပန်အစိုးရကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေကိုပေးနေတာဖြစ်ပြီးအဲ့ဒီထဲမှာရန်ကုန်မြို့ပြတ်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေနဲ့ကင်းပြည်နယ်ကပိုးတယ်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါပါတယ်။ဒါတွေကိုဂျပန်အစိုးရကဆက်လက်ကူညီဖို့အပြင်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပေးရေးကိုဆွေးနွေးခဲ့ကြတာဖြစ်ကြောင်းလည်းကျညာချက်မှာဖော်ပြထားပါတယ်ပဋိပက္ခရင်းနဲ့မတိမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရဦးဆောင်ပြီးဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO ရဲ့ပံ့ပိုးမှုနဲ့ရခိုင်ပြည်နယ်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်ဖိတ်ခေါ်ပွဲကိုပထမဆုံးချိန်ဖြစ်တဲ့ February လကငပလီမှာကျင်းပခဲ့တာဖြစ်ပါတယ
်တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံကပြည်မှုခုံရုံးမှာဖိလစ်ပိုင်အရာရှိဟောင်းနှုတ်ဦးကတိုင်ကြားခဲ့တဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်ချဆက်ဆံရေးကိုထိခိုက်မှာမဟုတ်ပါဘူးလို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။သူသမ္မတဖြစ်လာခဲ့တဲ့2016ခုနှစ်ကစလို့ဖိလစ်ပိုင်ရဲ့မဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကျေပါသွားပြီးတော့တရုတ်နဲ့ပို့ပြီးတော့နီးကပ်တဲ့နိုင်ငံကြားရေးမူဝါဒကိုလှုပ်ဆောင်လာခဲ့တာပါ။သမ္မတဒူတာတေအာဏာမြခင်တုန်းကတရုတ်နဲ့ဖိလစ်ပိုင်ကြားရေးပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ငြင်းပွားမှုတွေဖြစ်ပွားခဲ့လို့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပြက်ခဲ့တာပါ။ဖိလစ်ပိုင်အဂတိလိုက်စားမှုတိုက်ဖျက်ရေးအကြီးအကဲဟောင်းနဲ့ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးဟောင်းတို့နှုတ်ဦးကတောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ ICC နိုင်ငံကပြည်မှုခုံရုံးကိုမတ်လ13ရက်နေ့ကတိုင်ကြားထားပါတယ် ICC အဖွဲ့ဝင်နိုင်ငံအဖြစ်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်တယ်လို့မကြေညာခင်၄ရက်လိုမှာဖိလစ်ပိုင်ရာရှိဟောင်းနှုတ်ကတိုင်ကြားခဲ့တာဖြစ်ပါတယ်ဒီလိုအခြေအနေရှိနေမယ်မယ်လဲတရုတ်နဲ့ဆက်ဆံရေးကနိနိကကဆက်ပြီးတော့ရှိနေမှာပါလို့သမ္မတဒူတာတေကကြေညာပေးနေမှာသတင်းတောက်တွေကိုပြောပါတယ
်အီရန်နိုင်ငံမိုဆိုးမြို့နေတိုက်ဂရစ်မြစ်ထဲမှာကျတဲ့ပြည်နယ်ကဂရုတင်မောတစီတိမ့်မှောက်သွားတဲ့အတွက်အ ਨੇ ဆုံးလူပေါင်း83ဦးသေဆုံးခဲ့ရပါတယ်။တင်မောပေါ်မှာ Cuts တွေရဲ့မိခင်များနေဖြစ်တဲ့ Norus ခေါ်နှစ်တကူပွဲတော်ဆင်နွှဲနေကြတဲ့လူပေါင်း180ကျော်လိုက်ပါလာတာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။သေဆုံးရသူအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပြီးသူတို့ဟာတိတ်မြန်တဲ့ရေစီးကြောင်းကိုဖျက်ကူးဖို့မလွယ်ပဲသေဆုံးရတာပါ။ပုံမှန်အဖြစ်ရေစီးညင်သာလေးရှိတဲ့ Tigris မြစ်ဟာတူရကီဘက်ကတောင်တန်းတွေမှာနှင်းတွေအေးပြုံမှုနဲ့မိုးတီးထန်မှုတို့ကြောင့်မြစ်ရေတိုးပြီးရေ ရှိမြန်သွားတာဖြစ်ပါတယ်။ဒါအပြင်အနာကရေကာတာတစ်ခုကနေရေတွေဖောက်ချထားတာကြောင့်မူဆိုးဒေသခံတွေကိုမြင့်ရည်မျက်နှာပြင်မြင့်တက်မဲ့သတိပေးချက်တွေနဲ့အာဏာပိုင်တွေကထုတ်ပြန်ထားတာဖြစ်ပါတယ်။ပျောက်ဆုံးနေသူတွေရဲ့သတင်းကိုစောင့်နှားထောင်နေကြတယ်လို့တည်ဆုံးသူအရေးအတွက်လည်းပိုတိုးလာနိုင်တယ်လို့မျှော်လင့်ထားကြတာပါ။ရေထဲကအလောင်း20လောက်ဆဲယူပေးခဲ့တဲ့မူဆိုးရေတပ်ဖွဲ့ကေစင်းသမတူကတော့အချိန်နဲ့တိုက်ခတ်ခဲ့တဲ့အတွက်ပြောရခက်တယ်လို့ဆိုပါတယ်။အီရတ်ဝန်ကြီးချုပ်ကလည်းဘက်တိုက်ကန်နေမူဆိုးကိုတွားရောက်ခဲ့ပါတယ်။တည်ဆုံးသူတွေအတွက်နိုင်ငံတော်ခြေကွဲဝန်ထမ်းဖွဲ့နဲ့တောင်းရလုံမှာဖြစ်ကြောင်းနဲ့တင်မောတိမ်မောက်မှုတဲ့စုံစမ်းစစ်ဆေးမှုကို24နိုင်အတွင်းအပြီးလုပ်ပေးမယ်လို့လည်းကတိပေးခဲ့ပါတယ်
။မိုဇမ်ဘစ်နိုင်ငံမှာပြီးခဲ့တဲ့ပတ်ကအင်အားပြင်းဆိုင်ကလုန်းမုန်တိုင်းတစ်ခုရဲ့ဒဏ်ကိုခံခဲ့ကြရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုကူညီထောက်ပံ့မှုနိုင်ငံတကာကြက်ချင်းတွေအဖွဲ့ကအရေးပေါ်ကူညီရေးအထူးအဖွဲ့တစ်ခုကိုမိုဇမ်ဘစ်နိုင်ငံ BRR ကန်ဂျေမြို့တစ်ဝက်ကိုဆေးလွှတ်ထားတယ်လို့ကုလသမဂ္ဂကကြေညာပါတယ်။လေဘေးဒုက္ခသည်2000လောက်ကိုအခြေခံသန့်ရှင်းမှုဆိုင်ရာပစ္စည်းတွေကူညီဖို့အရေးပေါ်ကူညီရေးအသင်းတစ်ခုကိုဆေးလွှတ်ထားတယ်နောက်တစ်ဖွဲ့ကတော့ဒုက္ခသည်1000ခွဲလောက်ကိုတန်ရှင်းတဲ့ရေနေစဉ်ရနိုင်မှုကုညင်းစေလွတ်ထားတယ်လို့ဆိုပါတယ်။မိုဇမ်ဘစ်မှာအခုလိုပြင်းထန်တဲ့မုန်တိုင်းကဝင်ရောက်လေမရှိပါဘူး။အခုဝင်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ရေကြီးမှုတွေဖြစ်ပေါ်လို့ဒေသခံတွေကြီးကြေဒုက္ခရောက်နေတာပါ။ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဆက်လိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ချလေးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာဟာတစ်ဖက်သက်ဆန်လွန်ပြီးအစီရင်ခံစာပါအကြံပြုချက်တွေကိုလက်မခံနိုင်ကြောင်းဂျနီဗာဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ပြဿနာတွေဖြေရှင်းရေးကိစ္စမှာမြန်မာနိုင်ငံအတွက်ဤပညာအကူအညီတွေပေးဖို့လိုတယ်လို့တန်မကြီးကတိုက်တွန်းပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီ25ကနေမတ်လ22ရက်နေ့ထိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ချလေးကိုယ်တိုင်မတ်လ20ရက်နေ့ကအထူးစီရင်ခံစာတင်သွင်းခဲ့တာပါသူ့ရဲ့စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကရေဂျာအကြက်တဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူယုံအပါဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့မဟာမင်းကြီးဘတ်ချလေးကဝေဖန်ပြောဆိုသွားပါတယ်။လူ့အခွင့်အရေးမဟာမင်းကြီးဘတ်ချလေးရဲ့အစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူရှုထားကြောင်းမြန်မာတမန်ကြီးဦးကျော်မိုးထွန်းကဂျနီဗာညီလာခံမှာတုံ့ပြန်ပြောဆိုလိုက်ပါတယ
်။ It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side.The report totally ignores the
မဟာမင်းကြီးရဲ့အစီရင်ခံစာဟာတစ်ဖက်လူတွေကပြောကြားချက်အပေါ်မှာသာအခြေခံထားတာတွေ့ရတဲ့အတွက်လွန်စွာမှဝန်းနေမိပါတယ်။ဒီအစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအထောက်အမှုတွေကိုလေးလျူဆုထားပြီးမြန်မာရဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုလည်းလေးလျူဆုထားပါတယ်။မြေပြင်ကရှုပ်ထွေးမှုတွေနဲ့စိန်ခေါ်ချက်တွေကိုကောင်းစွာနားလည်ခြင်းမရှိဘူးဆိုတာဒီအစီရင်ခံစာကပြသနေသလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့မြန်မာလူနိုင်ငံမျိုးမှာDemocracy Federal ပြည်ထောင်စုတည်ထောင်ရေးနဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးမှာမျှတမှုနဲ့အလုံးပါဝင်မှုရှိရေးဟာအရေးကြီးပါတယ်
။ Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးဆောင်ရွက်ခဲ့ပေမဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထည့်ဖော်နိုင်ခြင်းမရှိသေးဘူးလို့ Michelle Bachelet ရဲ့အစီရင်ခံစာမှာဖော်ပြခဲ့တာနဲ့ပတ်သက်ပြီးတမန်ကြီးဦးကျော်မွန်ထွန်းကအခုလိုတုတ်ပြန်ပါတယ
် We are fully committed to find a sustainable solution for all people in Rakhine State. We have been implementing a vast majority of recommendations of the Kofi Annan Advisory Commission.
ရခိုင်ပြည်နယ်ကလူလူအလုံးအတွက်ရေရှည်တည်တံ့နိုင်မဲ့ဖြည့်ဆည်းမှုမျိုးရဖို့ကတိကဝတ်ပြုထားသလို Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်အများစုကိုလည်းစီမံချက်တစ်ခုအနေနဲ့အကောင့်ထည့်ဖို့ဆောင်ရွက်လျက်ရှိပါတယ်။ဒါကိုအချိန်အဟောင်းမြင့်တက်နိုင်ဖို့အတွက်နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့နယ်ပယ်၅ခုမှာဦးစားပေးဆောင်ရွက်လျက်ရှိပါတယ် ARS အကြံပေးသမားတွေရဲ့ကြိုတင်အကွက်ချတိုက်ခိုက်မှုကြောင့်ထိခိုက်ခံစားနေရတဲ့အသိုင်းအဝန်းအလုံးအတွက်စိုးရင်ပူပန်ရပြီးစစ်စစ်ပြီးသားနေရက်စွန့်ခွာသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံဖို့မြန်မာအစိုးရကအစဉ်သင့်ရှိနေတယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားလိုပါတယ်
အဲ့ဒီတည်းမှာမိမိသဘောဆန္ဒအလျောက်နေရရင်းကိုပြန်လာခြင်းနဲ့ဟိန္ဒူဘာသာဝင်444ဦးအပါအဝင်စီစီပိသနေရစွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်နိုင်ဖို့ပ ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးကို AP လာထဲမှာကျင်းပနိုင်အောင်ပြီးခဲ့တဲ့လထဲမှာဘင်္ဂလားဒေ့ရှ်ကိုအကြောင်းကြားရပြီးဖြစ်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါရယ်။ဒါအပြင်ရခိုင်ပြည်နယ်သားရွာဝါပြောဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိုလည်းလူအခွင့်ရေးမဟာမင်းကြီးကသူ့ရဲ့အစည်းအဝေးသားမှာအစိုးမြင်တဲ့မှတ်ချက်ပြုဖော်ပြခဲ့ခြင်းကိုလည်းစိတ်ပျက်မိကြောင်းတမ္မာကြီးဦးကျော်မိုးထွန်းကပြောပါရယ်။မြန်မာအမြဲတမ်းကိုယ်စားလှယ်တမ္မာကြီးဦးကျော်မိုးထွန်းနောက်ထပ်ပြောကြားတဲ့အထက်မှာကုလအချက်လက်ရှာဖွေရေးအဖွဲ့ FFM ကိုကနဦးဖွဲ့စည်းစဉ်ကလေးကလက်မခံခဲ့သလို FFM ရဲ့တပတ်သက်အစီရင်ခံစာကိုလည်းအရင်ကရောအခုပါပြသစွာကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံရဲ့ယက်တီချက်ဟာပြောင်းလဲမှုမရှိဘူးလို့တမ္မာကြီးကထပ်လောင်းပြောကြားသွားပါတယ်လူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်မာတဲ့အသက်တွေအထောက်အထားရှိမယ်ဆိုရင်ဥပဒေအရရေးယူသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကလူအခွင့်ရေးချိုးဖောက်မှုဆိုင်ရာဆွေးနွေးချက်အလုံးကိုစုံစမ်းဖော်ထုတ်နိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်နေကြောင်းမကြသေးမီကလည်းတပ်မတော်ကစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းခဲ့ကြောင်းအစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွဲဖြေရှင်းဖို့ဆန္ဒရှိသလိုကင်တွဲဖြေရှင်းနိုင်စွမ်းလည်းရှိကြောင်းဒါကြောင့် ICC လိုမျိုးနိုင်ငံတကာတရားစီရင်ရေးကိုရှေ့ရှုစေမဲ့မြည်သည့်ကြိုးပမ်းမှုမျိုးကိုမဆိုပြင်းထန်စွာပယ်ချကြောင်းပြောကြားသွားပါတယ်မြန်မာအနေနဲ့ကုလလူအခွင့်ရေးမဟာမင်းကြီးယုံ OACHR နဲ့ပြန်လည်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိတယ်ဆိုတာကိုထပ်လောင်းပြောကြားလိုကြောင်း OACHR ကနေမနစ်ကအဆိုပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့လူအခွင့်ရေးကာကွယ်မြင့်တင်ရေးအတွက်လိုအပ်နေတဲ့ဤပညာကူညီထောက်ပံ့မှုတွေပေးဖို့ကိုလည်းမဟာမင်းကြီးကိုတိုက်တွန်းကြောင်းဂျနီဘာသံတမန်ကြီးဦးကျော်မွန်ထွန်းကထည့်သွင်းပြောကြားသွားပါတယ်ခင်ဗျာ
ပြည်ရဲ့တောက်ကြမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုတခါနားဆင်ရမှာကအမျိုးသားပြန်လည်တင့်မြတ်ရေးဗဟုဌာန NRPC နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲကိုနီးပြီးတော့မှမနေ့ကစပြီးကျင်းပနေတာပါတစ်ဖက်မှာတိုက်ပွဲတွေဖြစ်နေပြီးတစ်ဖက်မှာဆွေးနွေးမှုတွေလုပ်နေကြတာကတကယ်ပဲပြည်လဲငြင်းငြမ်းမဲ့အခြေအနေကိုဖန်တီးနိုင်ပါမလားပြည်ပရောက်မြန်မာနိုင်ငံရဲ့အကဲကတ်တချို့ရဲ့အမြင်တွေကိုကိုကျော်အောင်တွင်ကဆက်ပြီးပြောပြမှာပ
ါရခိုင်ပြည်သူတွေကိုရခိုင်တပ်မတော်ကပဲအကာအကွယ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တာဝန်ယူပြီးတော့လှုပ်ဆောင်နေတာလို့ရခိုင်တပ်မတော် AA ရဲ့ကိုစလဲဘုံမူကြီးကျော်ဟန်ကမနေ့တုန်းကပဲပြောခဲ့ပါတယ
်ဟိုရခိုင်တပ်မတော်ကိုရခိုင်ပြည်မှာတည်ရှိနေမှုကိုဟိုတပ်မတော်ဘက်ကလက်မခံတဲ့သဘောလို့ကျွန်တော်နားလည်တယ်ဒါပေမဲ့ကျွန်တော်တို့ရခိုင်တွေဖို့ရခိုင်ပြည်မှာရခိုင်တပ်မတော်တရှိရကျွန်တော်တို့ ULA ရဲ့အဓိကရင်မဲ့ချက်ဖြစ်တယ်ရခိုင်ပြည်သူကိုရခိုင်တပ်မတော်ကပဲလုံခြုံအေးချမ်းဖို့ဖွံ့ဖြိုးဖို့အတွက်တာဝန်ယူနေမှာဖြစ်တယ်လို့ကျွန်တော်တို့ခံယူထားတဲ့အတွက်ကျွန်တော်တို့ကကျွန်တော်တို့လူသက်လူဖိုက်တဲ့ဟာကိုလုံးနေတာဖြစ်တယ်အခုလေးကျွန်တော်တို့ရခိုင်ပြည်မှာတာဝန်ယူနေနေဖြစ်တယ
်မနေ့ကနေပြည်တော်မှာကျင်းပတဲ့ NCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့လက်နက်ကန်ရှစ်ဖွဲ့နဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့ညီညာရေးဘူဌာန NRPC တို့တွေ့ဆုံပွဲပြီးတဲ့နောက်တကိုရခိုင်ပုံမူကြီးကျော်ဟန်ပြောခဲ့တာပါအမေရိကန်ပြည်ထောင်စုရောက်မြန်မာအရေးစောင့်ကြည့်သုံးသပ်နေသူဒေါက်တာတင့်ဆွေကတော့ရခိုင်ပြည်သူတွေအတွက်ရခိုင်တပ်မတော်ဆိုတာကိုလက်ခံနိုင်နေဆိုပေမဲ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြည်ထနာဟာလက်နက်ကန်ကြီးနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ယူဆပါတယ
်ရခိုင်ပြည်နယ်မှာရခိုင်မျိုးသားနာမည်နဲ့လက်နက်ကန်အဖွဲ့အစည်းတွေပေါ်လာတာကျွန်တော်တို့နှစ်ပေါင်းပေါ်တော့ကြာပြီခင်ဗျာအနည်းအချင်းဒီလက်နက်ကန်ပေါ်လာဘာအတွက်ထိုရကြတယ်ဆိုမနေ့ကဂျပန်ကိုတည်းပြောနေပေါ့နော်ဂျပန်ဒီလူကြီးဂျပန်ကျင်းတဲ့အလုပ်ပြောလာတော့ဒါရေဘူအားဖြင့်ကျွန်တော်လက်မခံနိုင်ကြရောမရှိပါဘူးသို့တည်းလည်းဗမာပြည်မှာဂျပန်ပေါ်မှာတိုင်းနာလက်မခံဖွယ်စီရောတခြားဖွယ်စီရောဟာလက်မခံနေတဲ့ကျွန်တော်ဒီပြဿနာတွေကတော့ဘယ်လိုလုပ်မှဟိုဖြစ်ရှင်းလို့ရမှာမဟုတ်တဲ့တည်းမနေ့ကလူဆွေးနွေးပွဲမှာအကပြရာဟာဒါကတော့ကောင်းတဲ့လာလာတဲ့ခေရှင်းဖို့လမ်းကြောင်းပေါ်ရောက်လာတ
ယ်ခင်ဗျ။ဒီကိစ္စဟာအဖြူအောင်နေမြေဖြစ်တာကြောင့်ဒီဒေသမှာရှိလာတဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်ကနှိမ်နင်းရမယ်လို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကသတင်းတော်တွေကိုမနေ့တုန်းကရှင်းပြပါတယ
်။ဒီရခိုင်ပြည်နယ်ထဲမှာခြေစိုက်နေတိုင်းဘူးတော့ကျွန်တော်တို့ကတော့အခုလောလောဆယ်အဖြူအောင်နေမြေဖြစ်တဲ့အတွက်ဒီအဖွဲ့အစည်းတွေရောက်လာတဲ့အခါမှာအစိုးရလှုပ်တင်လှုပ်လိုက်တဲ့တည်ကြည်ရေးချမ်းမှုနဲ့လုံခြုံရေးဒါကိုဆောင်ရွက်နေတာဖြစ်တယ်။ကျွန်တော်တို့လှုပ်တဲ့ဟာကကျွန်တော်တို့ counter insurgency operation ပေါ့နော်ဟိုတောင်ချမ်းသူနေနေစစ်စင်ကြီးပေါ့အဲ့ဒါကိုကျွန်တော်တို့ကထိထိရောက်ဆောင်ရွက်ဆိုတော့လည်းထုတ်ပြန်ထားပြီးဖြစ်တယ်အခုတတ်မလို့ကလည်းအဲ့ဒါလုပ်နေတယ်အဲ့ဒီဒေသခံပြည်သူတွေအဒီဒုက္ခရောက်စေတဲ့ပြဿနာကအဲ့လိုမျိုးအဖြူအောင်နေမြေဥပမာမြောက်ဦးလို့ပြောဆိုတကယ်ကဘာလက်ခီးတဲ့လွတ်လွတ်လပ်လပ်ပေါ့နော်ခေါ်လာခဲ့တဲ့နေရာတွေဒီနေရာတွေပါတိုက်ပွဲကကျဲပြန့်လာတဲ့သဘောဖြစ်တော့ဒီပေါ်မှာလည်းစိုးရတော့လှုပ်တဲ့လှုပ်တဲ့လှုပ်ပါဖြစ်ပါတယ်ဟုတ်
မြန မြန်မာအစိုးရကရခိုင်ပြည်နယ်ကိုအဖြူရောင်နယ်မြေလို့ပြောနေပေမဲ့မြန်မာအရေးစောင့်ကြည့်နေသူဂျာမနီနိုင်ငံဟမ်ဘော့တက်တိုမြန်မာအရေးဌာနငင်းစားကတိကဥက္ကမောင်စောကတော့ဒါကိုသဘောမတူပါဘူ
း။ရခိုင်ပြည်ကတော့အဖြူရောင်နယ်မြေဆိုတော့မဟုတ်ဘူးပြ။ရခိုင်ပြည်အဖြူရောင်နယ်မြေဆိုတာတော့ဥနယ်မြေခင်ကတော့ဟုတ်ညင်ဟုတ်လိမ့်မယ်။အခုနောက်ပိုင်းမှာတော့မဟုတ်ဘူး။မဟုတ်လို့ပဲအန်ဒလီစုအစားတက်လာပြီးတဲ့ရခိုင်ပြည်မှာရဲစခန်းတွေဝင်စီးကတာမှတကာရှိနေရတယ်။
တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပဲတစ်ဖက်မှာငင်းငယ်ဆွေးနွေးမှုတွေလုပ်နေကြတာကဘလို့အခြေအနေကိုဥတီစေနိုင်ပါသလဲ။ဒေါက်တာတင့်ဆွေကတော့အရင်တုန်းကဖြစ်ခဲ့မှုတဲ့အခြေအနေတွေမှာထူးခြားကောင်းမွန်တဲ့အကျိုးရလဒ်တွေထွက်မလာတာကိုထောက်ပြပါတယ
်။တမိုင်းကြောင့်ကြည့်လိုက်ရင်တစ်ဖက်မှာတိုက်ပြီးတစ်ဖက်မှာဆွေးနွေးနေတယ်ဆိုတာကတော့နှစ်ပေါင်းမြောက်များစွာအတွင်းမှာအစိုးရအဆက်ဆက်မှာဖွဲ့စည်းမျိုးမျိုးမှာဖြစ်ခဲ့ပြီးပြီ။သို့တော့ကျွန်တော်တို့ရလဒ်ကအခုထိမရနိုင်တဲ့ကြားထဲမှာတစ်ခိုင်မှဆိုရင်မျက်စိမြင်လောက်တမိုင်းတစ်ချောင်းမှာဒီလောက်ကြီးမားတဲ့တိုက်ပွဲတွေမရှိတဲ့အခြေအနေရောက်လာတယ်။ဒါကိုဆိုးလာတယ်။ဒီနေရာမှာသုံးမွန်ဆိုင်လို့ကျွန်တော်ကမြင်ပါတယ်။လက်နက်ကိုင်ဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်နယ်မှာစစ်တပ်ပေါ့နော်နောက်တစ်ခုကအစိုးရဒီသုံးမွန်ဆိုင်ကိစ္စမှာလက်နက်ကိုင်ကိစ္စကိုပြောလို့ရှိရင်တော့ဒီလက်နက်ကိုင်ဖွဲ့နှစ်ခုရဲ့တာဝန်ဖြစ်တယ်နှစ်ခုလုံးကပဲမှားသလားတယောက်ကမှားသလားကျွန်တော်တို့ပြောလို့မရဘူးအဲ့တော့ဒီအချိန်ကြီးမှာဆွာလက်တက်နေကြုံလို့ကြိုးစားနေရတဲ့အနေအထားတရပဲရှိနေတဲ့ဆိုင်လို့ကျွန်တော်မြင်ပါတယ်ခင
်အငင်းစားကတိကဥက္ကမောင်စောကတော့ငင်းချမ်းရေးဆွေးနွေးချိန်မှာတိုက်ပွဲတွေကိုရထားစေခြင်းနဲ့လို့ဆိုပါတယ
်တဖက်ကတော့တိုက်နေကြတယ်အဲ့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးဟိုတရားနဲ့တရားယုံကြည်မှုမရှိတဲ့သဘောကိုပြနေတာပေါ့ဆွေးနွေးရတယ်ဆွေးနွေးပဲချတယ်ဟာလည်းချပဲဖြစ်နေမှာတော့ဆွေးနွေးနုံချီမှာတိုက်ပွဲတွေရထားကြတာအကောင်းဆုံးပေါ့ဟိုရှစ်ကဘယ်တော့မှကောင်းတော့မဟုတ်ရခိုင်ပြည်တွက်လည်းမကောင်းဘူးဗမာပြည်တွက်လည်းမကောင်းဘူးဘသူတို့မှမကောင်းဘူ
းဟုတ်ကဲ့ပြဿနာလုံးဝပြေလည်ဖို့ထက်စားလို့ရှိရင်ဒီပြေလည်နိုင်မဲ့လမ်းစာရဖို့ကဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲ
ဒါကတော့တရုတ်ဘောမှာကျွန်တော်လေးဘူးတည်တယ်ဘာဖြစ်လဲဆိုရင်အားလုံးကိုဩဇာညောင်းနေတာသူပဲရှိတာဟုတ်ဘောက်ဆိုသူရင်းနှံပိုင်တိုင်းမိသားစုနဲ့လုပ်ဖို့လုပ်နေပြီသူစီဝါကြီးမပြုတ်နိုင်ရတဲ့ဘောက်ကအများကြီးဆိုသူစီဝါကြီးကိုသူအထိမခံနိုင်ဘူးဆိုတော့ခုမြစ်စုံကိစ္စတော့ပြန်စားဖို့တွေပါတယ်သူတို့စကားပြောနေပြီ
အမျိုးသားပြန်လဲတင်မြဲရေးနဲ့ငင်းငယ်ရေးဘူဌာန NRPC နဲ့လက်နက်ကင်ရှစ်ဖွဲ့ကကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေဟာနောက်ပိုင်းမှာလည်းဆက်ပြီးတော့ရှိနေအောင်မယ်လို့ဆိုပါတယ်အာဏာပိုင်တွေဘက်ကငင်းငယ်ရေးဆွေးနွေးပွဲလမ်းကြောင်းကိုဖွင့်ပေးထားသလိုတိုင်းသာလက်နက်ကင်တွေဘက်ကလည်းဆွေးနွေးမှုတွေမှာပါဝင်ပြောဆိုနေကြတာကြောင့်အစိုးရကအကောင်မျောလင်းချက်တွေကတော့ရှိနေတော့မယ်လို့ဆိုရမှာပ
ါ။ကိုကျော်လင်းပြောပြသွားတာပါ။အခုရခိုင်အေအေတက်နဲ့အစိုးရတို့ကြာဆွေးနွေးနေကြမှာပဲ။ရခိုင်ပြည်နယ်မင်းပြားမြောက်ဦးမြို့နယ်အဆက်မှာမြမစစ်တပ်နဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့ကြားစီးရီးလှုပ်ရှားမှုတွေကြောင့်ဒေသကနေထိတ်လန့်ပြီးရွာသား3,000လောက်နေရက်ကနေတင်းရှောင်နေပါတယ်။ဒီဒေသကရွာသားတွေမြမစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာဖမ်းဆီးတာလုပ်နေတယ်ဆိုပေမဲ့တမရတော်ဝန်ရှိသူတွေကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆန်ပါတယ်ကိုနိုင်ကိုအိမ်ကသတင်းပေးပို့တာပါ
မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်အဆက်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေထွက်ပြေးလာတဲ့စစ်ဆောင်ရွာသား3,000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုးလုနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဥပညာဝန်သားကမိန့်ပါတယ
်အရှင်များတော့ဘုံကျောင်းကြီးမှာစစ်ဆောင်ရွာတွေတော့အောင်မင်းရွာကျောင်းတွေပြစ်ကြီးတွေဆိုကျောင်းတွေအခုတော့အရင်ကမှကိုစစ်ချုံကဝတ်ထုပါဝစီနေပြီပေါ့သူတို့ကစစ်တော်ကဘယ်နဲ့ကြည့်တယ်လဲဘယ်နဲ့ကြည့်လို့ဒီဘက်ကကြည့်ရအောင
်တရားသားတွေဟာမလ19ရက်မနေ့ကရောက်ရှိလာတဲ့စီးရင်ရလို့ဆရာတော်ကမိပါတယ်တမတော်အနေနဲ့ရွာသွင်းဝင်ရောက်6လပြည့်ခန့်နေလို့ရွာသားတွေတိမ်းရှောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ
်ကျွန်တော်တို့ရွာထဲမှာစစ်တပ်ကလာပြီးတော့ဟိုအင်းအေတွေရှိရဆိုပြီးတော့ရွာကို6ပြည့်တယ်ဒါကရွာထဲမှာကဘယ်သူမှလည်းမရှိဘူးရွာသားတွေပဲရှိတာဟိုရွာသားတွေကကြောင်းလန်းပြီးတော့ခိုးချင်းနဲ့တူးထားရတယ်။မနေ့ပြင်းနဲ့ရှင်းလျှောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့အတွင်းထုတ်ကိုပြစ်ချနေပါညာပြောတယ်။ရွာနာမှာလည်းလက်မကြီးရဲ့ကြားရောက်ပြီးတော့အင်းတွေပြက်ချတာတွေရှိနေကြများလူတွေလည်းအဖြစ်အပျက်တွေရှိပါတယ်။ရွာသားတွေကအကုန်လုံးကြောင်းလန်းပြီးခုံကြီးကျောင်းတွေမှာပြစ်ကုန်နေရပါတယ်ခင်ဗျာ
။စစ်ဆောင်တွေဟာရွှေဘောင်တင်ကျောင်းမှာ2,000၊အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကသိုလ်ကျောင်းမှာ1,000ရှိနေပြီးရေရှည်စားတောက်နေထိုင်ရေးအတွက်အခက်တွေ့နိုင်တယ်လို့ကုညီပေးရေးဖွဲ့ဝင်တွေကပြောပါတယ်။မလ19ရက်နေ့ကမြန်မာစစ်တပ်ကနေပန်းမြောင်ကျေးရွာထဲကိုဝင်ရောက်လာပြီးရွာသားရာချီကိုလည်းအဲ့ဒီနေ့မှာဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီထဲက၄ဦးကိုပြန်မလွတ်သေးဘူးလို့ရွာသားဥဖေဆန်းကပြောပါတယ
်။တနေ့နဲ့လက်ပြတော့ရှင်းလင်းနေရရှိတဲ့ထလေးဆောင်လက်တယောက်မှဆိုရင်လက်ပြကြီးကြည့်ကြည့်တော့ရခင်ဗျာ။ကျွန်တော်တို့ပန်းမြောင်အုပ်စုမြောက်မြို့နယ်ဘက်ကဟိုဦးကျောင်းအုပ်စုအဲ့ဒီအုပ်စုပေါင်းလို့တော့လူပေါင်းတရာနဲ့သူ့ရှိတရာငှက်စီဝန်ကျန်တော့တော့ပန်းထွက်တယ်ဒီလိုဒီလိုကိုအီရွယ်ကုန်းလုံးချက်ပြီးတော့ဒီလိုနေလန့်တယ်ပြီးတော့ဟိုလက်တဲ့သူကလည်းပြန်လာလိုက်တယ်ညာကြံခဲ့တဲ့သူကလက်ရောက်ပဲကြံခဲ့တယ်သူတို့တွေကတော့အခုတတိပြန်လာတဲ့သူ
မျိုးချောင်းကြီးရွာကဥခင်မောင်ကျိုးအေးမောင်နဲ့ပန်းမြောင်းကြီးရွာကစိုးဝင်းနိုင်မောင်မြင့်သူတို့ကို ဤဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့အစိုးရတပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရတဲ့ပန်းမြောင်ကြီးရွာတာစိုးဝင်းနိုင်ရဲ့အမေဖြစ်သူကတော့သူ့သားကိုဘယ်နေရာမှာဖမ်းဆီးထားတာမသိရှိသေးဘူးလို့ဆိုပါတယ
်။ဖမ်းထားတာနေရာကိုလည်းမသိပါ
။ဒေသခံတွေကနေမြန်မာစစ်တပ်ကရွာတွင်ဝင်ရောက်ပစ်ခတ်ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုနေတဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမ္မတပြောခွရဘူမူကြီးဝင်းစော်ဦးကတော့အခုလိုညင်းဆိုပါတယ
်။ဖမ်းဆီးထားတာမရှိပါဘူးခင်ဗျာ။ကျွန်တော်တို့အဲ့ဒီပန်းမြောင်းမှာမရှိဘူးခင်ဗျ။ဟိုအဲ့အရာတွေနဲ့ပတ်သက်ပြီးတော့လေဟုတ်လား။အေးတောင်ကျန်းလူတွေကပြစ်လို့ဆိုပြီးတော့မှတန်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်။အဲ့အရာတွေသတင်းထုတ်ပြန်ပြီးဖြစ်တယ်ခင်ဗျ
။မလာဆက်ရှိရနေ့ကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ6ဦးခန့်တန်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေးအေးဖွဲ့ကနေမြောက်ဦးမြို့ပေါ်အိမ်တွေကနေနေရာယူပြီးလုံခြုံရေးယူပြီးပြန်လာတဲ့တမတော်ကိုပြစ်ခတ်ခဲ့လို့ပြစ်ခတ်တက်ကတ်မှုတွေဖြစ်ပွားတဲ့ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ရခိုင်တပ်မတော်ဘက်ကတော့မြောက်ဦးမြို့ပေါ်မှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးပူဇာနာ NRPC နဲ့ NC လက်မှတ်ရေးသွေးချင်းမရှိသေးတဲ့တိုင်းဒါလနက်ကရှစ်ဖွဲ့တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲ။တစ်ဖက်မှာလည်းရခိုင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကမရသနိုင်သေးသလိုတိုက်ပွဲကျိုးဆက်ကြောင့်ဒေသခံ 1,000 ကျော်စစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။ VOA သတင်းတောက်နိုင်ခွင့်ဖြစ်ပါတယ်။အခုနားဆင်ရမှာကတိုင်းပြည်မှာနေဆက်ချင်းရိုင်းခရိုင်မှာကားသုံးစီးနဲ့တယ်လာတဲ့ကာလာတံပိုးဘန့်ငွေတန်း800လောက်တန်တဲ့စိတ်ချစေရှစ်တန်းတင်ဆောင်လာသူတွေနဲ့ရဲတပ်ဖွဲ့တို့ကြားပစ်ခတ်မှုဖြစ်ပွားပြီးမူရဲဂိုင်းဝင်တွေကိုဖမ်းဆီးနိုင်ခဲ့ကြောင်းရဲထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
တိုင်းပြည်မှာနေဆက်ချင်းရိုင်းခရိုင်အမှတ်5ဒေသမှာမတ်လ22ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဝိယနေနေရဲချုပ်ချလန်ကီရဲ့စီဝရာခန်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲ့တံမြို့နယ်အတွင်းမှာစိတ်ကြွဆေးပြားအမြောက်အများဖမ်းဆီးနိုင်ခဲ့ပုံကိုသတင်းစာရှင်းလင်းသွားခဲ့ပါတယ်။ကြံပွဲတော်ရဲ့ကာလနဲ့တိုက်ပြီးတော့တည်လာတဲ့စိတ်ကြွဆေးပြားတွေဟာချင်းရိုင်ခရိုင်ကနေဇက်တိုက်ဆိုသလိုနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာနေပါတယ်ဒီရက်ပိုင်းအတွင်းမှာပဲစိတ်ကြွဆေးပြား၈တန်းကျော်ဖမ်းဆီးမိခဲ့ပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ထိုင်းရဲတပ်ဖွဲ့အနေနဲ့ဝင်လာတဲ့မူရစ်စေဝါတွေကိုရအောင်ဖမ်းဆီးနိုင်ဖို့အတွက်ကြိုးပမ်းလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်စိတ်ကြွဆေးပြားအများအများတဲဆောင်လာမယ်ဆိုတဲ့သတင်းကိုထိုင်းရဲတပ်ဖွဲ့ကကြိုတင်သတင်းရထားတဲ့အတွက်ချင်းရိုင်ခရိုင်အတွင်းကနေဆက်လမ်းမတွေကိုပိတ်ဆို့ရှာဖွေနေကြတာပါ။သတင်းရထားတဲ့အတိုင်းမဲဖားလွန်ဒေသမဲကြံမြို့နယ်ဘ ഹു ယိုတင်လမ်းမတိုင်းမောင်းဝင်လာတဲ့ပစ်ကက်ကား3စီးကိုရဲတပ်ဖွဲ့ကတားဆီးစစ်ဆေးဖို့အတွက်ရက်ခိုင်းကြရမှာကားမောင်းသူဟာရဲတပ်ဖွဲ့ကိုစတင်ပစ်ခတ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ခဲ့ရမှာကားမောင်းသူသေဆုံးခဲ့ပြီးတခြားကား2စီးပေါ်ကမောင်းသူ2ဦးကတော့ခုခံခြင်းမရှိဘဲအဖမ်းခံခဲ့တယ်လို့ဆိုပါတယ်။တရခန်ထိုင်းနိုင်ငံသား3ဦးဟာချင်းရိုင်ခရိုင်အတွင်းမှာနေထိုင်နေကြတဲ့တောင်ပေါ်တိုင်းရင်းသားတွေဖြစ်ပြီးရဲတွေပစ်ခတ်လို့တည်ဆုံသွားခဲ့တဲ့နိုင်ဘုံဆောင်ကတော့အဓိကတရခန်လို့ဆိုပါတယ်။ကား3စီးပေါ်မှာတည်ဆောင်လာတဲ့စိတ်ကြွဆေးပြား8တန်းကိုလည်းသိမ်းဆီးနိုင်ခဲ့ပါတယ်။ကာလတန်ဖိုးအဖြစ်ဘတ်ငွေတန်း800လောက်တန်ဖိုးရှိတယ်လို့လည်းဆိုပါတယ်။စိတ်ကြွဆေးတွေပေါ်ပေါ်များများထိုင်းနိုင်ငံထဲကိုဝင်လာနေတာဖြစ်ပြီးအရင်နှစ်ကတည်းကစာရင်စိတ်ကြွဆေးပြားရဲ့တန်ဖိုးဟာထက်ဝက်လောက်ဈေးကျသွားတာဖြစ်ပါတယ်အရှင်ဖမ်းမိတဲ့တရခန်တဦးကိုတော့ဆက်လက်စစ်ဆေးခြင်းအရာစိတ်ကြွဆေးပြားတွေကိုအခါတိုင်းရင်သားမက်ဆလောင်မူရခိုင်အုပ်စုကနေဗန်ကောက်မြို့အထိတယ်ဆောင်ခိုင်းခဲ့တာဖြစ်ကြောင်းတရခန်တွေကဝန်ခံထွက်ဆိုခဲ့တယ်ဆိုပြီးမူရနေနေရဲ့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မဟိမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ30 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
RCS ကပန်းသွားတယ်အထောက်ထားတော့ရတာတယောက်က memory stick တစ်ခုပေါ့နော်ပါရတဲ့အတွက်ကြောင့်မလို့ကျမတို့ရုံမှန်လာပေးတယ်အဲ့ဒီ
တိုင်းသားဒေသတွေမှာထူးခြားတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့တင်ပြထားတာတွေကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာအခုတော့အခြားပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသိပ္ပံသတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းကယ်လာပြည်နယ်တဲကစီးပွားရေးအခြေချာကြားတဲ့ကိုချီမြို့နိုင်ငံတကာလေဆိပ်ဟာနေအောင်ကြီးစွမ်းအင်နဲ့လဲပတ်နေတာဖြစ်ပြီးကမ္ဘာပေါ်ကအဆန်းသစ်ဆုံးလေဆိပ်ဒေသကတစ်ခုဖြစ်ပါတယ်ဒီလေဆိပ်ဟာကုလသမဂ္ဂသဘာဝပတ်ဝန်းကျင်အဖွဲ့ရဲ့2018စုံဦးတီထွင်စုရခဲ့တာဖြစ်ပြီးဒါဟာကမ္ဘာကြီးပူနွေးစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှင့်မှုလျှော့ချနိုင်ရေးအတွက်နေအောင်ကြီးစွမ်းအင်ကိုသုံးဆွဲတဲ့အိန္ဒိယရဲ့ဂျိုးပန်းမှုဖြစ်ထင်ရှားကြောင်းအန်ဂျနာပက်ရှရာပြောပြတဲ့သတင်းကိုဒေါက်ကင်မျိုးသက်ပြောပြမှာပါ
အိန္ဒိယရဲ့တရမမြောက်လေရင်အဝင်ထွက်အများဆုံးဖြစ်တဲ့ကိုချီမြို့ကကိုချင်နိုင်ငံတကာလေဆိပ်ကိုရောက်ဖူးလူတိုင်းလမ်းဘေးဝဲရမှာရောကားရနာရနေရာတွေမှာပါနေအောင်ကြီးဆွမ်းအင်တုံးဆိုလာပြားတွေတမျောတခေါ်ကြီးကိုတွေ့ကြရမှာပါအီကွေတန်နဲ့နီးတဲ့ဒီမျိုးလေးရဲ့လေဆိပ်အတွက်နေဆွမ်းအင်ကလိုသလောက်ရနေတယ်လို့လေဆိပ်လျှက်စစ်မန်နေဂျာဂျေရန်ဂျွန်ပရကာကပြောပါတယ်
will produce the
entire 20 နိုင်လောက်အတွင်းမှာလူသမျှစွမ်းအင်တွေကိုထုတ်နိုင်ပါတယ်တချို့ကိုတခါတည်းဓာတ်ရိုက်သုံးတယ်လို့ပိုတာတွေကိုတိမ့်ထားပြီးညဘက်လိုတဲ့အချိန်ကြာမှာထုတ်သုံးပါတယ
်မီတာကရီတက်နေတာကိုရှော့ချဖို့အတွက်အာနာဘိုင်တွင်နီလန်းရှာယာကနေဒီလေဆိပ်စီမံကိန်းစခဲ့တာပါနေစွမ်းအင်သုံးဖြည့်စစ်ထုတ်ရတာဟာဆိုလာပြားဈေးတွေပေါ်မှာမူတည်နေတဲ့အတွက်ငွေကြေးရကိုက်ပါမလားလို့တန်တဲ့ရဖြစ်ခဲ့ရတယ်လို့ကိုချင်းလေဆိပ်မန်နေဂျင်းဒါရိုက်တာ VJကိုရီးယားကပြောပါတယ်
we get back out
ချောင်းနေတော့မကြပါဘူးကျွန်တော်တို့ရဲ့အရင်းနှီးတွေပြန်ရတာပါပဲဒါဟာအကောင်းဆုံးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတစ်ခုဖြစ်ပြီးလာမယ့်နှစ်အစိတ်ဆိုအားလုံးကအမျက်ကြီးပဲလို့တွက်ထားတာပါဒါကြောင့်ဒါဟာငွေရင်းမှတည်ဖို့ကောင်းတဲ့လုပ်ငန်းဖြစ်တယ်လို့သဘာဝပေါင်းရင်အတွက်လည်းကောင်းပါတယ
်ကမ္ဘာပထမဆုံးနေဆွင့်တုံလေးစိတ်ဖြစ်နေ2015မှာစဖွင့်နိုင်တဲ့နောက်ကီရန်လာပြည်နယ်ရဲ့နိုင်ငံခြားခီးသွားတွေမျက်စိကျတဲ့စီးပွားရေးအချက်ချာမြို့ဖြစ်တဲ့ကိုချင်မြို့အတွက်ဆိုင်လိုအပ်ချက်ကကြီးမားလာတာနဲ့အမျှလေဆိပ်ဟာသူ့စံချိန်ကိုထိန်းထားနိုင်အောင်လုပ်ရင်တဖြည်းဖြည်းဆွမ်းဆောင်ရင်မြင်အောင်တိုးချက်လာတာပါဒါကြောင့်ဆိုလာပြားတွေကို2ကီလိုမီတာရှိတဲ့တူးမြောင်းနဲ့ကားပါကင်အမိုးပေါ်မှကျန်နေရာတိုင်းမှာတပ်ဆင်ခဲ့တာပါကာဗွန်အစိတ်ငွေထုတ်လို့မှုလျှော့ချနိုင်စွမ်းကလည်းနှစ်ပေါင်းအစိတ်အတွင်းအပင်ပေါင်း3သန်းလောက်စိုက်ပျိုးရတယ်ညှိမျှနိုင်တယ်လို့ခန့်မှန်းပါတယ်ဒါအပြင်ဆိုလာပြားတွေအောက်မှာဟင်းသီးဟင်းရွက်ကိုပါစိုက်ပျိုးကြတာကြောင့်စိန်လန်းတဲ့ပိုးပြီးစိန်လန်းစီတာပါဒီလေးစိတ်စီမံကိန်းကိုလူတွေစိတ်ဝင်စားလာကြတယ်လို့စွန့်ရင်တဲ့တင်ရစားတာတိတ်ပံကအကြီးရန်ဒါရိုက်တာအမစ်ကူမာကပြောပါတယ
် they have a demonstration
လေးစိတ်ကပဲတက်ရောက်မှုကိုပြနေတာဖြစ်ပြီးလေးစိတ်ထဲလူတွေဖြတ်သွားတိုင်းနေစွန့်အင်ကိုဒီလောက်ကြီးတုံးလို့ရတယ်ဆိုတာသိသွားကြတယ်ဒါကအလုပ်ထိုက်တဲ့ကိစ္စမျိုးဖြစ်တယ်လို့လက်တွေ့ကြကြဖြေရှင်းတာမျိုးဆိုတာကိုပါသိသွားကြတာပ
ါဒီလေးစိတ်စီမံကိန်းမျိုးလုပ်ဖို့အာဖရိကနိုင်ငံတချို့ကလည်းစိတ်ဝင်စားလာကြတယ်လို့လေးစိတ်အခြေခံကုရံကပြောပါတယ
် signed an MOU with
Ghana အစိုးရနဲ့ကျွန်တော်တို့ MOU နားလည်မှုစာကြွန်းလာလက်မှတ်ထိုးနိုင်ခဲ့ပါတယ် Liberia ကလည်းသူတို့နိုင်ငံမှာအထူးသဖြင့်လေးစိတ်လိုနေရာမျိုးမှာဆိုလာပြားတွေတက်ဖို့အကူအညီလိုချင်တယ်လို့ပြောပါတယ
်အိန္ဒိယနိုင်ငံမှာလည်းအခြေခံအဆောက်အုံစီမံကိန်းကြီးတွေအတွက်အိမ်တွေရုံးတွေရဲ့ခေါင်းမိုးတွေမှာဆိုလာပြားတွေတက်ဆင်ဖို့ပုံစံတစ်ခုဖြစ်ကိုချင်းနိုင်ငံတကာလေးစိတ်ကိုတတ်မှတ်ထားကြတာဖြစ်ပါတယ်
ဒါရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမဆိုးရနောက်တက်မတော်တာဝန်ရှိသူတွေအကြားညီညာရေးအတွက်ဆွေးနွေးတာတွေရှိနေပြီမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေစေပါတ ချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ညဉ့်ညရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းခတ်နိုင်မဲ့နီလန်းအစ်စ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်မနက်ပြန်စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နာနယ်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန်ဣရိယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာပ
ါဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာtouch ကထိတွေ့မှုဆိုတော့စကစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
Cookie ma lo kaung kaung ya ji yin no. Naw song bo ni pinya rwe ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma go naw ta khaw le la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Cookie ne set pya ni da, de cookie ne thi twe mu a hlan we ni da.တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသန်ပို့ချခဲ့တဲ့ idiom အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျမ်းမာရေးကဏ္ဍမှာကြောက်ကကျမ်းမာရေးအပိုင်းနှစ်ကိုတင်ပြထားပါတယ်ကျောက်ကမထီကရေကာကွယ်တင့်နာတွေကိုကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ကျောက်ကအားနည်းစေနိုင်တာတွေကိုဘယ်လိုကြိုတင်ကာကွယ်နိုင်မလဲဆိုတဲ့အကြောင်းအနေနဲ့ပတ်သက်လို့ကျောက်ကနဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမြင့်ကတင်ပြထားပါတယ
်โอเคကျောက်ကနဲ့စီလံကြောင်ခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မတ်လ14ရက်နေ့တုန်းကကြာရောက်ခဲ့တဲ့ကမ္ဘာကျောက်ကနေ့အတွက်ပြီးခဲ့တဲ့အပတ်တုန်းကဆရာကြီးကျောက်ကအားနည်းစေတဲ့အကြောင်းရင်းတွေနဲ့ဒါတွေကိုကြိုတင်သိဖို့ကုသနိုင်ဖို့ပြောခဲ့ပြီးကာကွယ်ရေးအပိုင်းအတွက်တော့ဆရာကြီးချက်စီတဲ့ဒီစီဂျိုနဲ့တွေ့တူမဖြစ်ရေးကိုပဲပြောပြခဲ့ပါတယ်ဆရာကြီးဒါကြောင့်ဒီတစ်ခေါက်တော့ဆရာကြီးကျန်တဲ့ကာကွယ်ရေးအပိုင်းတွေကိုဆက်ပြောမှာဖြစ်တဲ့အတွက်ဖြစ်စေတဲ့အကြောင်းရင်းနောက်တစ်ခုဖြစ်တဲ့ကြောက်တယ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်လဲဆိုတာကိုစပြောပြပေးပါလားဆရာကြီး
ကြောက်တယ်တာလေမအသာပေါက်ကြောင့်လေဆိုင်တယ်ကာပေါက်ကြီးကကျွန်တော်ရေဒီမှာထုံးသက်တည်များတယ်နောက်တစ်ခုကတော့ရေတောက်တာနည်းတယ်ဒါမျိုးဒီနာတွေကပိုပြီးတော့ကြောက်ဖြစ်ဖို့ဖြန့်လန်းနေပိုများတယ်ပေါ့နောက်တစ်ခုကြတော့သူ့ရဲ့ခန္ဓာကိုယ်ဘယ်မှာဟိုက UAS ဆိုတဲ့ဓာတ်တစ်ခုကများနေတယ်အဲ့ဒီ UAS များတာလေသူ့ရဲ့ကြောက်တတ်ကိုဒုက္ခပေးနိုင်တယ်။နောက် UAS နဲ့ပတ်သက်တဲ့သုံးကြောက်ပြီပေါ့နော်ဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆက်ကုနာပြောတဲ့ဒီထုံးဓာတ်နဲ့ဒီ UAS ဓာတ်ပေါ့နော်မများအောင်လို့ရောကာကွယ်နိုင်တဲ့အနေအထားရှိလားဆရာကြီ
းအဲ့ဒါကလည်းအသားပေါက်ပေါ့နော်ထုံးဓာတ်ကြတော့ရေကိုကြိုချက်ပြီးပေါက်တာတော့ဒါအကောင်းဆုံးပေါ့နော်ဒီ UAS ကတော့UAS များတဲ့အသားစာပေါ့ဥပမာအားဖြင့်ဝမ်းဝင်းကလီသာဆိုလို့ရှိရင်ဒါ UAS ပါဝင်မှုအများများပါတယ်။နောက်တချို့ တတိဝလာနေပေါ့ဥပမာ berry ကြီးမုံလို့မြစ်တဲ့အဲ့လိုမျိုးရတယ် UAS စစ်ပါဝင်မှုတော့တော့မြင့်ပါအဲ့တော့ဒီလို UAS စစ်များတဲ့လူသားတွေဟာဒီလိုအစားအသောက်လေးတွေကိုစင်စင်ပြီးတော့စားတင်တယ်အဲရှောင်းနိုင်ရှောင်းမှုကောင်းတယ်မရှောင်းနိုင်ဘူးဆိုရင်ရှော့စားဖို့ပြင်ပါတယ်။ဒါဆိုဒီယာရီစားလိုက်ခြင်းအားဖြင့်ဒီအစ်စ်ပမာဏကြီးဒီတွေးထဲမှာစားမတန်မြင့်မားလာပြီးတော့ကြောက်မဖြစ်သေးတဲ့ကြောက်ကမှလာပြီးတော့မှဆိုဒုက္ခပေးနိုင်တာ။ဒါနာတာရှိကြောက်ကရောဂါဖြစ်ဖို့ပဲဟာအစပါပဲ။အဲယူနစ်အစ်စ်လက်ဖော်ပတိကိုခေါ်ပါတယ်။ဒီတွေးထဲမှာယူနစ်အစ်စ်ကြီးများပြီးတော့ကြောက်ကပြည့်စည်သွားတာ။နောက်ဆုံးကြောက်ကကျုံပြီးတော့အောင်အောင်အလုံးမလုံးနိုင်တဲ့အနေထားမျိုးဖြစ်သွားတတ်ပါတယ်။ဒီပိုင်းမှာတော့သူချက်ပြီးတောက်တာဒီအကောင်ဆုံးပဲ။နောက်တစ်ခုကတော့တောက်မဲ့ပမာဏလေးတစ်ရက်ကိုမှာဆိုရင်2လီတာ3လီတာပေါ့တောက်တင်တ
ယ်။ဟုတ်ကဲ့ဆရာဒီနေရာမှာဒီကြောက်တယ်တာနဲ့ပတ်သက်ပြီးတော့ဟိုသိနိုင်ဖို့ခက်တဲ့အတွက်ပေါ့ဆရာနော်။ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆေးစစ်ဖို့လိုတယ်လို့ရေးပြပြောခဲ့ပါတယ်ဆရာ။ဘလို့အသေးစိတ်ဆေးစစ်မှုတွေလုပ်ပေးဖို့လုံလဲဆရာ။အ
ေးလားနော်ဆေးစစ်ဖို့လိုပါလေ။နော်ဒီဘက်ကဆေးစစ်တာပဲဖြစ်ဖြစ်အာထောက်ဆောင်ခေါ်တဲ့ TV တမန်ရိုက်တာပဲဖြစ်ဖြစ်တမန်ဒူအလူရှင်ပေါ့နော်တမန်လေးရိုက်တာပဲဖြစ်ဖြစ်ဒါလေးတွေပုံမှန်လုပ်ရှင်းအပြင်စောစောကြီးကြီးပြည့်ရဆိုလို့ရှိရင်ဒါကကုလို့လဲပါလေအကျိုးဆိုလို့ရှိရင်ကြောက်ကနှစ်ဖက်လုံးကြောက်တင်နဲ့ပိတ်ပြီးတော့မှလာလေကြောက်ကကလုံးဝပြည့်စည်နေတယ်အဲဒီလိုအပြင်းမျိုးရောက်သွားတဲ့အချိန်ကတော့ကုပေးရတာအင်တန်ခက်ပါလေကြောက်ကပြည့်စည်သွားတဲ့အပိုင်းတွေကပြန်ပြီးမကောင်းတော့ပါဘူးအဲတော့မပြည့်စည်သေးတဲ့အပိုင်းတွေကိုတက်ပြီးတော့မှမပြည့်စည်အောင်လို့ဆိုပြီးတော့အားထိမှုတို့ပါအဲကြောင့်ယောဂါတွေဟာသောကြီးကြီးပြည့်တယ်ဆိုလို့ရှိရင်ဒီဒီချာချာကုသမှုတို့ပါ
ဟုတ်ကဲ့ဆရာရေအဲ့တော့ကျွန်တော်တို့ဒီစီဂျူသွေးတို့ရဲ့နောက်တစ်ခုကဒီကြောက်တဲတာပြီးတဲ့အခါမှာစီလာချောင်းပိုးဝင်တာနဲ့ပတ်သက်လို့ဆရာရေကာကွယ်နိုင်မယ့်နေထား
စီလာချောင်းပိုးဝင်တာတော့ဒီအမျိုးသားရောအမျိုးသမီးရောဖြစ်နိုင်တာပဲပေါ့နော်အဲ့တော့ဖြစ်ပုံချင်းကတော့မတူဘူးပေါ့အမျိုးသမီးလေးမှကြာတော့သူ့ရဲ့ဒီခန္ဓာကိုယ်ခွဲပြီးပုံအရာဒီညောင်ပိုးဝင်ဖို့အခွင့်အလမ်းအမျိုးသားရိတ်ထက်ပိုများတယ်။ဒါကြောင့်သူတို့ကဒီစီလံညောင်ပိုးမဝင်အောင်ဆိုလို့ရှိရင်ဓမ္မတိကတော့ဒီနည်းတောက်ဖို့တို့လေစီးကိုမအောင်ထားရဘူး။စီးသွားပြင်းလေစိုက်ရှင်လုပ်ဖို့လိုတယ်ပေါ့။ဒါလေးတွေကသူတို့အမျိုးသမီးလူနာတွေစီးပိုးဝင်တယ်ဆိုလို့ရှိရင်အဲ့လိုပဲသူတို့ရဲ့ lifestyle ပေါ့။အဲ့ဒါလေးတွေကအမြဲတမ်းကျွန်တော်သတိပေးပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီစီလံကြောင်ပိုးဝင်တာကအမျိုးသမီးတွေမှာအဖြစ်များပြီလေအမျိုးသားတွေအတွက်ဆိုရင်ဆရာကြီးဘာတွေသိထားပြီးတော့ဘလို့ကာကွယ်သင့်လဲဆရာ
အမျိုးသားတွေမှာလည်းခြင်းကြီးလကောင်းပါပဲအမျိုးသားတွေမှာကျတော့ဒီစီလံကြောင်ပိုးဝင်တာကတော့ညာတော်အဆင်းကတော့ဒီအသက်ကြီးတဲ့မျိုးသားတွေဆိုလို့ရှိရင်သူကစီးပိတ်ကြီးတာပေါ့နော်စီးပိတ်ကြီးတဲ့အတွက်ကြောင့်သူတို့စီးရစီးသွားပြီးတိုင်းမကုန်ဘူးစီးရင်လည်းမကျန်ဘူးအဲ့ဒီစီးကျန်နေရကြာလာလို့ဆိုရင်ဒီစီးကျန်နေရနေတဲ့ဆက်ပေါ့နော်ဒီပိုးဝင်နေတဲ့အနေနဲ့ရောင်းနေပြီးလို့ဆိုရင်အဲ့ဒီဒီပိုးတွေကဒီပိုးဝင်ကြောက်ကပ်ကိုကြောက်သွားနေတယ်။ဒါကြောင့်သူတို့လည်းကြာလာလို့ဆိုရင်ဒီကြောက်ကပ်ကိုလာပြီးတော့မှဒုက္ခပေးတော့ပါ။
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစီလံကြောင်ပိုးဝင်တာနဲ့ပတ်သက်ပြီးတော့ကျိုးသိနိုင်ဖို့ပေါ့ဆရာနော်။လက္ခဏာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ပတ်ကမပြောဖြစ်ခဲ့တဲ့အတွက်ဒီတစ်ပတ်မှာဆရာဒီလက္ခဏာအသေးစိတ်လေးကိုရှင်းပြပေးပါလား
။ဒီဒီပိုးဝင်တဲ့လက္ခဏာတွေကဒီပူမယ်ဒီကျဲမယ်ဒီကောအောင်မယ်ဒီခဏခဏကြွားမယ်ဒီတဲ့ပူဆိုးလာလို့ရှိရင်ဒီထဲမှာတွေးပါမယ်တော့မကြာခဏဆန်းတုံချားမယ်နော်ဒီပိုးဝင်တာကရိုးရိုးဒီပိုးဝင်တာလည်းရှိတယ်နောက်တစ်ခုကတော့ဥပမာစီလံကြောင်းမှာတောက်ရှိနေတယ်ဒီပိုးကမကြာခဏဝင်တယ်ဒါကြောင့်ဒီပိုးဝင်တယ်ဆိုလို့ရှိရင်သူ့မှာနော်ကြောက်ပြီးရှိနေသလားကြောက်ပြီးရှိနေကြောက်ပြီးတည်နေတယ်စီလံကြောင်းမှာကြောက်ရှိနေတော့အဲ့ကြောက်ကိုကုဖို့လိုပါတယ်တော့ဒီရှိဘူးရင်းဒီပိုးဝင်လာဆိုရင်လည်းသတ္တမတ်မတ်ပေါ့နော်ဒီကိုပိုးမင်းမယ်စိတ်မယ်ပြင်လိုအပ်တဲ့ပြည်ဒီဝါသေးတွေကိုပေးဖို့လိုပါလေဒါတွေလည်းပုံမှန်ကိုယ်စုပြည့်အောင်တောက်ပြီးတော့သက်ကျွမ်းတဲ့ဆရာဝန်တွေနဲ့ပြည့်ပြည့်ချာချာကုဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကြောက်ကက်ကျမိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
တကယ်တော့ကြောက်ကက်အားနေတဲ့ယောဂါဆိုတာနာကျင်တဲ့ဝေဒနာကိုပြီးတဲ့ယောဂါမဟုတ်တဲ့အတွက်ကြောင့်တော်တော်များများတတိမထားမိဘူးပေါ့နော်။မခန်းနာရဲ့ဆိုရင်အမှုမဲ့အမှတ်မဲ့ပဲ။ဟောဒီခန်းနာတာပဲ။အလေးပင်မလိုက်လို့ခန်းနာသွားတာပါဆိုပြီးတော့ပေါ်တန်တန်ပဲနေကြတယ်။မြေပေါင်းများကကြာလာတဲ့အချိန်မှာကြောက်ကက်ကအလုံးမလုံးတော်ဘူးဆိုတဲ့အချိန်မှာလက္ခဏာတွေကပုံတိတာလား။ဒါကြောင့်ရည်ကြီးတာကတော့ခန်းနာရဲ့ဒီအကြောင်းလေးကြောင်းနေတယ်။ဒီနေသွားတယ်ဆိုလို့ရှိရင်တော့ money ဆိုင်နေပေါ့ဒီစီးနှံကြောင်းမှာတစ်ခုခုဖြစ်နေပြီဆိုတော့တတိချက်ကြီးချင်ပါတယ်နောက်တစ်ကြောင်းနဲ့ဆရာဝန်နေနဲ့လည်းစောစောစီးစီးကြာတာပြီးတော့မှလိုအပ်တဲ့ကုသမှုတွေလည်းဒီပေးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထိုင်းချေဆိုင် BNI ဝိုင်းတော်သားတွေကတင်ဆက်မှာပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားနဲ့လူနေအိမ်တချို့ပျက်စီးခဲ့ပါတယ်ပလဝမြို့နယ်ကလတန်မြစ်အတွင်းကဂုံတင်ဆက်သင်းမောတစည်းကိုအေးအေးအဖွဲကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်ဆိုတာနဲ့ကြားပြည်နယ်အတွင်းဗိုလ်ချုပ်ကျေးရုပ်ထားရှိရေးဆွေးနွေးပွဲမပြေလည်သေးတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းမရှင်တည်နေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ရှိဟောင်းမြို့ဖြစ်တဲ့မြောက်ဦးမြို့မှာအစိုးရစစ်တပ်ပြစ်ခတ်မှုကြောင့်အရက်သား9ဦးထိခိုက်ခဲ့ပြီးလူနေအိမ်အပါအဝင်အဆောက်အဦတချို့ပျက်စီးခဲ့တယ်လို့မြို့ခံတွေကပြောပါတယ်အလားတူရခိုင်မုန်ကြီးကမောဆပန်နဲ့ဗုဒ္ဓဆင်းတုတော်တချို့နဲ့လူနေအိမ်တချို့ကိုလည်းကြီးထိမှန်ခဲ့တဲ့အတွက်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်မြောက်ဦးမြို့ဟာရခိုင်ရှိဟောင်းအမွေနှစ်များနဲ့ဘာသာရေးအဆောက်အဦများအဓိကတည်ရှိတဲ့မြို့ဖြစ်တယ်လို့ UNESCO ကပတ်အမွေနှစ်စီရင်ဝင်တတ်မှတ်ခံထားရတဲ့မြို့လေးဖြစ်ပါတယ်
။ရှင်းပြနေပလဝမြို့နဲ့ကလတန်မြို့တွင်းကကြောက်တော်ပလဝကိုပြေးဆွဲနေတဲ့ MV ရတနာဝင်းဂုံတင်ဇက်တင်မောတစည်းကိုအေးအေးရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့နမတာကြည်ဝသာသူကပြောပါတယ်။ဆောက်လို့ရေးတန်ထဲတွေတဲဆောင်လာတဲ့ဇက်တင်မောကိုဒီလ16ရက်နေ့တဲမဝရွာနီးမှာအေးအေးဘက်ကပြစ်ခတ်မိရှုခဲ့တယ်လို့သူကဆိုပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့ကလတန်မြစ်ကြောင်းဟာစစ်ရေးကာလတွင်အစိုးရတပ်ရဲ့စစ်လက်နက်ပစ္စည်းတွေသေဆောင်နေတဲ့လမ်းကြောင်းကိုတားဆီးနေတယ်လို့အေအေပြောခွင့်ရခိုင်တုခါကဆိုပါတယ်။ဒီပြစ်ခတ်မှုကြောင့်အနီနာတဲမဝကျေးရွာဘက်ကလည်းလက်နက်ကြီးကြီးကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
2020ရွေးကောက်ပွဲအတွက်ကနဦးပြင်ဆင်တဲ့အနေနဲ့အခြေခံမဲဆန္ဒရှင်အမည်စရင်ကောက်တဲ့အခါတိုင်းသားတွေရဲ့အမည်ရှိမှဦးသို့မဟုတ်တော့မဖြစ်မနေထည့်တွင်းရတဲ့အပေါ်ကရင်ပြည်နယ်မှာရှိတဲ့ကရင်အရက်ဖက်ဖွဲ့စည်းတချို့ကထောက်ပြဝေဖန်ပြောဆိုနေပါတယ်တိုင်းနာအမည်ရှိမှဦးတော်ထဲတာဟာတိုင်းနာတွေအတွက်စိုးရိမ်စရာဖြစ်လာသလိုတဘောမကြတာတွေလည်းရှိတယ်လို့ကရင်ရေးရကော်မတီအတွင်းရင်းမူစောကျော်စွာကထောက်ပြပြောဆိုပါရယ်အခုလိုဦးတော်ထဲတာဟာအပေါ်ကတဆင်ညွန်ကြတာဖြစ်သလို software အရာကြားမှခွဲခြားတဲ့အခါအဆင်ပြေဖို့မဖြစ်မနေထည့်ရတာဖြစ်တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကဆိုပါရယ်အဲ့ဒီအခြေခံမဲဆန္ဒရှင်စည်းရင်းကိုကရင်ပြည်နယ်မှာအခုလမှစတင်ကောက်ယူနေပြီးအစိုးရလက်လမ်းမီတဲ့ဒေသအားလုံးကိုအရင်ကောက်ယူသွားမှလည်းဖြစ်ပါရယ်
မော်မျိုးသမီးများကွန်ရက် NWN ကဦးစီးပြီးတော့မော်မျိုးသမီးများဖိုရန်ကိုမော်လမြိုင်မြို့မြန်တရာရောက်ွက်ရှိပိုင်ခေခမ်းမမှာပြီးခဲ့တဲ့မလ15ရက်နေ့ကနေ18ရက်နေ့ထိ3ရက်တာကျင်းပပြီးစီးခဲ့ပါတယ်။ဆွေးနွေးချက်တွေသတော်များများရှိတဲ့အထက်မှာအမျိုးသမီးတွေပေါ်အကြံပေးမှုပပျောက်ရေးလူကုန်ကူးမှုနဲ့မူရေးဆေးဝါးရဲ့သားကောင်းတွေမဖြစ်ပေါ်စေဖို့ပညာပေးမှုတွေပုံမှန်လှုပ်ဆောင်ပေးဖို့နဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအမျိုးသမီးတွေပါဝင်နိုင်ဖို့ရဲ့အမျိုးသားလူမျိုးရေးတိုက်ပွဲတွေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးချင်းတွေမြှင့်သိမ်းရမယ်စတဲ့အချက်တွေပါဝင်တယ်လို့မိုးမျိုးသမီးစည်းရုံး NWO ဥက္ကဋ္ဌမိလူဝီဟန်ကပြောပါရယ်အဆိုပါမိုးမျိုးသမီးဖိုရာဆွေးနွေးပွဲကိုမုံမြင့်နယ်မြို့နယ်တီတီကကိုစလဲ15ဦးစီပါဝင်ကရင်ပြည်နယ်ရန်ကုန်တိုင်းကနင်းတိုင်းတိုင်းဒေသကြီးနဲ့ထိုင်းမြန်မာနယ်စပ်ဖျား3စုဒေသကအမျိုးသမီးကိုစလဲ150ကျော်တက်ရောက်ခဲ့ပါရယ်မိုးမျိုးသမီးများကွန်ရက်ကို2013ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါရယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးနယ်ဒေသအတွင်းပြည်သူ့စစ်တပ်ဖွဲ့တွေပူးပေါင်းပြီးရွာသားတဦးကိုလုကြံတပ်ဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကတည်ဆုံးသူရဲ့မိခင်ကလာရှိုးမြို့အမတ်တရဲစခန်းကိုတိုင်တန်းပြီးတဲ့နောက်တရက်မှာကျူးလွန်သူလို့စွပ်စွဲခံရတဲ့သူတွေကိုခရိုင်ရဲတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။တည်ဆုံးသူရဲ့မိခင်ဖြစ်သူကရွာအုပ်ချုပ်ရေးမှူးနယ်အဖွဲ့ဟာရွာထဲမှာအယူမရှိစေရဆိုပြီးတားကိုရိုက်တက်လိုက်တာဖြစ်ကြောင်းပြောပါတယ်။လာရှိုးမြို့တောင်ဖက်မုံ ိုင်အုပ်စုကောင်းဟုံးရွာနေစိုက်အထွန်းအသက်34နှစ်ကိုဒေသခံပြည်သူစစ်အဖွဲ့နဲ့ဂျေးလက်အုပ်ချုပ်ရေးမှူးတို့ပူးပေါင်းပြီးဇန်နဝါရီလ28ရက်နေ့ကဖမ်းဆီးရိုက်နှက်လိုက်ပါတယ်။ဇန်နဝါရီလ29ရက်နေ့မှာစိုက်အထွန်းသိမ်းဆုံးသွားခဲ့ပြီးသူ့ရဲ့နေအိမ်ကိုလည်းမိရှို့ခဲ့ပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်လိုက်ကော့မြို့အတွင်းအငင်းပွားစရာပိုချုပ်ကြေးရုပ်ထားရှိရေးကိစ္စကိုဖြေရှင်းဖို့ငါးဘွဲ့ဆိုင်တွေ့ဆုံဆွေးနွေးပွဲတစ်ခုကိုလိုက်ကော့မြို့ကိနီယာဟိုတယ်မှာမတ်လ20ရက်နေ့ကကျင်းပခဲ့ပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။ဆက်လက်တွေ့ဆုံသွားဖို့သာသဘောတူညီခဲ့ကြတာပါ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ကယားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကြေးရုပ်ထားချီရေးငင်းပွားနေတဲ့ကိစ္စကိုဖြေရှင်းဖို့ငါးဘွေဆိုင်တွေ့ဆုံဆွေးနွေးပွဲမှာသဘောတူညီမှုမရရှိခဲ့ဘဲနောက်တစ်ချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့ကိုချိန်ဆလိုက်တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ကရင်လူငယ်ကိုသောမတ်ကပြောပါတယ
်။အစိုးရကတော့ကြေးရုပ်မဆွေးပြေးနိုင်ဘူးပေါ့နော်။ကြေးအဗိုလ်ချုပ်ရဲ့ကတိကဝန်တွေကိုပဲထိုးပြီးမယ်ဆိုတာဒါသူတို့အဆိုပြုချက်ပါ။ကျွန်တော်တို့သူကြည့်မှာပြည်ရုပ်ကိုပြည်နယ်ပြင်ပကိုဆွေးပြေးဖို့တခုနဲ့တကယ်တော့မဖြစ်နိုင်ဘူးဆိုရင်တော့အများပြည်သူပိုင်းအနေမှာမထားဖို့ရဲ့ခုနအဲ့ဒီရလို့ဆိုနေတဲ့ဒီရုပ်ကိုဆွေးဖို့ကျွန်တော်တို့တအားဆိုပြုတယ်။သို့တော့ကျွန်တော်တို့ဥပဒေကြီးနိုင်တဲ့ဘောတူညီချက်မှာကကျတော့ဒီပြည်ရုပ်ကိုကျွန်တော်တို့ညီဆန်းဆန်းနဲ့ဆက်ပြီးအဖြေရှာသွားမယ်ဆိုတဲ့ဟာကိုကျွန်တော်တို့နှစ်ပါးပြည့်ချက်နဲ့ရလာတယ်ဆိုတော့အေဗီလာမကုံမီမှာကျွန်တော်တို့ကလေးပွင့်ဆိုင်ဒီနောက်ပြန်ထလုံးမယ်အဲ့ဒီလေးပွင့်ဆိုင်မှာပြည်ရုပ်နဲ့ပတ်သက်ပြီးတော့ကျွန်တော်အဖြေတခါတည်းပြည်ပြန်ညီချမှာပေါ့နော်
အခုဆွေးနွေးပွဲမှာမျိုးသားပြန်လည်တည်မြဲရေးနဲ့ငြင်းချမ်းရေးဗဟုဌာန NRPC ကဥစော်ထေးဥဆောင်တဲ့ကိုယ်စားလှယ်တွေကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ကဒုဥက္ကဋ္ဌခွန်ဦးတဲ့ဥဆောင်တဲ့ကိုယ်စားလှယ်တွေကယားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုးဥဆောင်တဲ့အစိုးရဖွဲ့ကိုယ်စားလှယ်တွေကျင်းရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေနဲ့ကျင်းရုပ်ကကွက်ရေးတပိတ်ဥဆောင်တဲ့ကရင်နီပြည်လူငယ်အားစုကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးအဘိလာမကုံခင်နောက်တစ်ကြိမ်လေးဖေးဆိုင်ပြန်လည်တွေးဆောင်တဲ့အခါမှာကျေးရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေပါဝင်တော့မှာမဟုတ်ဘူးလို့လည်းကိုသောမတ်ကပြောပါတယ်။ဒီဆွေးနွေးပွဲကိုအတိတ်တိတ်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီတူနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခုတဲတဲ့တို့ကတက်ရောက်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲတက်ရောက်တဲ့ Line Commute KMPP ဆက်ဆံရေးယုံတာဝန်ခံခွန်ကြီးတဲ့ကတော့ဗိုလ်ချုပ်ကျေးရုပ်ပြဿနာကိုပြပြလေးလေးဖြစ်စေချင်တယ်လို့လည်းခုလိုပြောပါတယ်။
ကျွန်တော်တို့အမေနဲ့တော့ပြဿနာကိုကြည့်လေပြချင်တော့ဒါပေမဲ့ဘုရားနဲ့ဖေရနဲ့ခုနပြောလို့မျိုးကိုဖေရသူ့မြောင်းတော့ထားမယ်ဒီဖေရတော့ဖြစ်ချောက်ပြီးအညွန်းကခုအဲ့လိုဖြစ်ချက်ကြီးပဲဖြစ်နေတဲ့ဆက်တော့လာမယ့်အချိန်ကြီးကကျွန်တော်တို့မတ်ဆောက်ကြည့်ရောကျွန်တော်တို့လည်းညံနေပါပဲ
ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဗိုလ်ချုပ်ကြေးရုပ်ထားရှိရေးကကွက်ဆန္ဒပြခဲ့တဲ့ကရင်နီလူငယ်အားစုအဖွဲ့ကိုအသင်းအတ္တမဖန်းစည်းတရားစွဲတာတွေကြေးရုပ်အတွက်သုံးတဲ့ကြေးငွေတွေကိုပြည်내ဆိုးရကပူပိလင်းလင်းချမပြတာစတဲ့အခြေအနေကနေတင်းမာမှုတွေဖြစ်လာတာဖြစ်ပါတယ်
ဆက်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တို့နမ်တူမြို့နယ်မန်လီကျေးရွာအနီးတစ်ဝိုက်မှာအခုလအစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်းမှာမန်လီကျေးရွာသား12ဦးပျောက်ဆုံးခဲ့ရာအဲ့ဒီရွာသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့လာရှိုးအခြေဆိုင်တအန်းအရက်ပတ်လူမှုဖွဲ့စည်းတွေနဲ့မိသားစုဝင်တွေကမတ်လ18ရက်နေ့ကဆန္ဒထုတ်ပေါ်တောင်းဆိုလိုက်ပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်
မန်လီကျေးရွာသားတွေကို RCSSSA ကဖမ်းဆီးထားတဲ့ထောက်သားတွေကိုရရှိထားတဲ့အတွက် RCSS တွေနဲ့ရွာသားတွေကိုအ мян ဆုံးလှုပ်ပေးဖို့တောင်းဆိုရခြင်းဖြစ်တယ်လို့တိုင်းမျိုးသမီးဖွဲ့စည်း TWO သူတွေတွင်းမှုရွေးပိုကမဲချိုကပြောပါတယ
်ကျွန်တော်သိထားတာက RCSS ကဖမ်းသွားတယ်အထောက်သားကတော့ကျွန်တော်တို့ကဒီရွာသားတယောက်က memory stick တစ်ခုပေါ့နော်ဖောက်ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရုံမှန်လာပေးတယ်အဲ့ဒီ memory card ကိုစစ်စစ်ကြည့်တဲ့အခါမှာဒီ RCSS စတာပေါ့ပေါ့နော်ပြီးလို့ရှိရင်ဒီ sick ညဥ်ရစနဲ့အတူတူရိုက်ထားတဲ့တပုံတွေတွေ့ရတယ်ပြီးလို့ရှိရင်ကပိုင်ရှင်ရဲ့တပုံတွေတွေ့ရတယ်သူရဲ့မိသားစုဝင်တွေရဲ့ video file တွေတွေ့ရတယ်ပေါ့နော်တချို့တော့တပုံတွေကြတော့ကျွန်တော်တို့ line ပေါ်မှာတင်ထားတယ်ဒီဖန်ခံရတဲ့နလီယာသားပုံတချို့ပေါ့နော်အဲ့ဒီပုံတွေလည်းအဲ့ဒီကတ်ထဲမှာတွေ့ရတယ်ပေါ့နော်ဒါကြောင့်မို့လို့ ဒီ memory gap မှာတတိယထောက်ထားတွေကတတိယကြဖော်ပြထားတဲ့အတွက်ကြောင့်မလို့ RCS panel လို့ကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲအထောက်ထားခိုင်ခိုင်လုံလုံနဲ့ပြောပြလို့ရတာပေါ့နော်
ဒီပြည်စင်နဲ့ပတ်သက်ပြီးတော့ RCS SSA ဘက်ကိုပြောဆိုလာမှုတွေရှိနေတဲ့အတွက်ဟုတ်မဟုတ်သေချာစစ်ဆေးပြီးမှအကြောင်းပြမယ်လို့ပြောဆိုထားကြောင်းရွာသားတွေကအမှန်တကယ်ဖန်ဆီးထားရင်ဇာတ်ပြချင်းမပြချင်းကြမဟုတ်ပဲအချိန်တန်မှာကပြန်လှုပ်ပေးမှဖြစ်ကြောင်းအချိန်လေးတွေကိုသေချာစစ်ဆေးနေတယ်လို့ RCS ပြောရေးစုခွင့်ရှိသူဒုရယဘူမူကြီးဆိုင်ဦးကပြောပါတယ်ဇာတ်ဖော်ထုတ်ပွဲတွေဟာပြဿနာတွေကိုဖြေရှင်းရမရောက်ပဲပြဿနာကိုပုံမူကြီးထွားလာစေနိုင်တယ်လို့လည်းဒုရယဘူမူကြီးဆိုင်ဦးကပြောပါတယ်
ကနပြရတယ်ဆိုတာကသူလူချင်းတော်သူတောင်းနေတောင်းတာလည်းသူတော့ထုတ်တာပေါ့ကနပြရတယ်ဒါပေမဲ့သူကဘယ်လိုတောင်းရလဲဆိုတော့အဲ့ဒါပေါ်မှာဒီကက်ပေါ့နော်အဲ့လိုကိစ္စတွေကကြတော့ခုနပြောလို့ပဲကနပြတာမဟုတ်ဘဲနဲ့အဲ့တက်ဆန်နဲ့ဖွဲ့စည်းသူစာနဲ့ဖြစ်ဖြစ်နော်လူကုန်တဲ့တွေ့ဆုံမှုဖြစ်ဖြစ်ဖြည့်ချင်းတာကသူတူရဖြည့်ချင်းပြီးအမှန်လို့နော်အဲ့လိုမျိုးအမျိုးကနပြရတယ်ဆိုတာကသူကအဲ့ဒီနေ့နဲ့သူကတမျိုးဆက်နေတာကပေးပလီကဖြစ်တဲ့နေရာကိုတချို့ဟာတွေကတော့သူကအထင်မြင်လွင်မှားမှုတွေကိုကြီးထွားလာနေတယ်တချို့ဟာတွေကတော့သူကတချို့နော်အဖွဲ့အစည်းတွေကဗာရီကအဲ့ဒါကိုနိုင်ငံရေးအမြတ်ဆက်ပြီးတော့နော် ASEAN ဆိုအပိတ်ချပြူတဲ့နော်စံတဲ့ပုံမျိုးတက်ရောက်နေတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကန်အဖွဲ့အစည်းတွေများပြားလွန်းတဲ့အတွက်လက်နက်ကန်ပဋိပက္ခအတွင်းဒေသခံရွာသားတွေဖမ်းဆီးခံရမှုတွေမကြာခဏဖြစ်ပွားလျက်ရှိနေတဲ့အပြင်အခြားသောလူခွေရေးချိုးဖောက်ခံရမှုတွေလည်းအများပြားရှိနေတယ်လို့တန်းလူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပစ်ခတ်တိုက်ခိုက်မှုကြောင့်အရသား9ဦးထိခိုက်ခဲ့ပြီးနေအိမ်အပါဝင်အဆောက်အဦတချို့ပျက်စီးခဲ့ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကလတန်မြစ်အတွင်းက MV ရတနာဝင်းဂုံတင်ဇက်တင်မော်တစီးကို AA ရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းပြည်ဆိုင် VNI ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်မဲ့ဒီကနေ့ညနေအစီအစဉ်တွေကိုတော့လိုင်းလူမီတာ71.25 ရုမှာဖမ်းယူနားဆင်နေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးမှာပါ
နယူးဇီလန်နိုင်ငံ Christchurch မြို့ဘလီဝကျောင်းနှစ်ခုမှာဝတ်ပြုဆူတောင်းနေတဲ့သူ50တေဆုံးခဲ့တဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်လောက်မှာပဲနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကနိုင်ငံတွင်းမှာတိုက်ပွဲသုံး automatic မောင်းပြန်တနတ်အမျိုးအစားအလုံးအတွက်ချက်ချင်းတားမြစ်ချက်တည်းထုတ်ပြန်လိုက်ပါတယ်ဒီတားမြစ်ချက်ကိုဝန်ကြီးချုပ်ကချက်တပရင်းနေမှာကြေညာခဲ့တာဖြစ်ပြီးတားမြစ်တဲ့ထဲမှာရိုးရိုး rifle တနတ်ကနေတိုက်ပွဲသုံး rifle ဖြစ်ပြောင်းသုံးနိုင်အောင်ကြီးစံအများပြားဆက်နဲ့ကြီးကပ်တွေတက်ဆင်ပြီးအကြိမ်များစွာပစ်ခတ်နိုင်မဲ့ကိရိယာတွေပါဝင်ပါတယ်နယူးဇီလန်ကဘလီနှစ်ခုတိုက်ခိုက်မှုကြောင့်တိုက်ခိုက်ရေးသုံး rifle တနတ်တွေတားမြစ်ပိတ်ပင်ကြောင်းနယူးဇီလန်ဝန်ကြီးချုပ်ကခက်မြန်မြန်လေးအရေးယူဆောင်ရွက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။အမေရိကန်မှာခုနှစ်ပိုင်းတွင်ဖြစ်ပွားတဲ့ပစ်ခတ်မှုတွေကြောင့်လူတွေရာချီသေဆုံးသွားပြီးတနတ်ဆိုင်ရာဥပဒေတွေပြင်ဆင်ပြောင်းလဲတောင်းဆိုမှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပေမဲ့ထူးခြားတဲ့တိုးတက်မှုတွေဖြစ်မလာခဲ့ပါဘူး။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးမှာဖိလစ်ပိုင်အရာရှိဟောင်းနှစ်ဦးကနေတိုင်ကြားထားတဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်ကြားဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ပါဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောကြားလိုက်ပါတယ်။သူသမ္မတဖြစ်လာခဲ့တဲ့2016ကစပြီးဖိလစ်ပိုင်ရဲ့မဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကျဲသွားပြီးတရုတ်နဲ့ပိုးပြီးနီးကပ်တဲ့နိုင်ငံခြားရေးမူဝါဒကိုလှုပ်ဆောင်လာခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံမူဆိုးမြို့နီတိုင်ဂရစ်မြစ်ထဲမှာချက်တပရင်းနေကဂရုသင်္ဘောတစီတိမ့်မှောက်သွားတဲ့အတွက်အ ਨੇ စုံလူပေါင်း83ဦးသေဆုံးခဲ့ရပါတယ်။သင်္ဘောပေါ်မှာကတ်စ်တွေရဲ့မိခင်များနေဖြစ်တဲ့နိုရုစ်ခေါ်နှစ်သိကူပွဲတော်ဆင်နွှဲနေကြတဲ့လူပေါင်း180ကျော်လိုက်ပါလာတာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။သေဆုံးသွားသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမူကကိုကျောင်းလင်းဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒယ်ရဟ်မန်ဖြစ်ပါတယ်တောက်ကြနေမနက်ခင် VOA အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းနူမီတာ30.40-48အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.